ဒီနေ့အစည်းအဝေးမှာ21ရာစုပင်လုံညီလာခံမှာအရက်ဘက်လူအဖွဲ့အစည်းတွေပါဝင်နိုင်မဲ့အခမ်းအနားကိုဆွေးနွေးနိုင်ခဲ့သလိုလာမယ့်မိုင်းချရန်တွေ့ဆုံပွဲမှာတိုင်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကအကြိုတွေ့ဆုံသွားဖို့ရှိတယ်လို့ချင်းမျိုးသားတပ်ဦးကဒေါက်တာစလိုင်းလျံမုံစာခေါင်းကပြောပါတယ်။ဒါ့အပြင်အခုအစည်းအဝေးကနေ NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ပြည်တော်စုငိမ့်ငိမ့်ညီလာခံကျင်းပခြင်းမှာတက်ရောက်ခွင့်ပြုဖို့နဲ့ပတ်သက်ပြီးသဘောတူခဲ့တယ်လို့ပိုင်းအမျိုးသားလူမျိုးရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ
်။လက်မှတ်မရထိုးသေးတဲ့ကျွန်တော်တို့ညီနောင်အဖွဲ့အစည်းတွေအဲ့လည်းအခုလာပြီးတော့18ရက်နေ့မှာဒါတောင်ဆန်းစုကြည်တွေလည်းတွေ့ဖို့အစီအစဉ်တွေလည်းရှိတယ်လက်တွေ့ကြမယ်။အဲ့ဒီအခါမှာအရင်အစိုးရလက်ထက်တုန်းကတော့ကျွန်တော်တို့ရဲ့လက်မှတ်မရထိုးသေးညီနောင်တွေမူပေါင်းရေးဆွဲတဲ့နေရာမှာလည်းကျွန်တော်တို့ပါဝင်ခွင့်ပေးဖို့နောက်တစ်ခါခိုင်ညီလာခံရင်ကျင်းပတဲ့ခါကျရင်အဲ့ညီလာခံမှာတက်ရောက်ခွင့်ပေးဖို့ဆွေးနွေးခွင့်ပေးဖို့ဆိုတာလက်မှတ်ရေးထိုးတဲ့သူတွေအနေနဲ့ကျွန်တော်တို့ကတောင်းဆိုပါတယ်ဒါပေမဲ့အရင်အစိုးရလက်ထက်မှာတော့အဲ့ဒီအစီအစဉ်ကမအောင်မြင်ခဲ့ပါဘူးအခုဒီမှာတော့ဒီလက်မှတ်မရထိုးသေးတဲ့ညီနောင်တွေအနေနဲ့မူပေါင်းရေးဆွဲတဲ့နေရာမှာကျွန်တော်တို့ပါဝင်တက်ရောက်ခွင့်ဆွေးနွေးခွင့်ပေါ့လေအဲ့ဒါကိုရရှိမယ်ဒါကိုကျွန်တော်နှစ်ဖက်သဘောတူညီနိုင်ခဲ့ပါတယ်နောက်တစ်ခုကတော့ညီလာခံရင်ကျင်းပတဲ့ခါကြလို့ရှိရင်လည်းလက်မှတ်မရထိုးဒီကြာကာလမှာလက်မှတ်ရေးထိုးနိုင်တာရှိမယ်မရေးထိုးနိုင်တာရှိမယ်ဘလို့ပဲဖြစ်ဖြစ်လက်မှတ်မရေးထိုးသေးတဲ့ညီနောင်အဖွဲ့အစည်းတွေအနေနဲ့ညီလာခံကြီးကိုတက်ရောက်ခွင့်ရှိမယ်အဲ့ဒီညီလာခံကြီးမှလည်းပဲသူတို့ရဲ့သဘောထားတွေကိုတင်ပြခွင့်ပြုမယ်ဆိုတဲ့အချက်ကိုကျွန်တော်နှစ်ဖက်သဘောတူညီပြီးတော့ဆုံးဖြတ်နိုင်ခဲ့ပါတယ
်ဦးလာမောင်ရှိကလည်းအခုအစည်းအဝေးကြောင့်တိုင်းရင်းသားအဖွဲ့တွေနဲ့ကော်မတီကြားနားလည်မှုပိုရခဲ့တယ်လို့ပြောပါတယ
်ကျွန်တော်တို့သတ်မှတ်ထားတဲ့အချင်းမှီအောင်ပါဗျာမှီအောင်ကျွန်တော်တို့တွားဖို့ဆိုရင်တော့ပြင်ဆင်မှုတွေများလောက်ပါအဲ့ဒီအတွက်ကိုအခုဒီနေ့ကအဒီအခုညနေပွဲတွေကနေဆက်လုပ်တာပါ။အဲ့ဒီညနေပွဲတွေကတော့ဘန်သားတွေကျွန်တော်တို့ချင်းကြားမှလည်းညှိဖို့လိုတယ်။တိုင်းရင်းသားတွေနဲ့လည်းညှိဖို့လိုတယ်။အဲ့ကျွန်တော်တို့ချင်းကြားတယ်မှာအစိုးရတက်မတော်လွတ်တော်ဆိုတဲ့အစုတွေရှိတယ်။တိုင်းရင်းသားတွေကတော့ထိုးပြီးသားလူတွေရှိတယ်။မထိုးတဲ့လူတွေပါလာရင်လည်းဆက်ပြီးကျွန်တော်တို့ညှိဖို့ရှိတော့အခုကြိုပြီးတော့ကျွန်တော်ပြင်ဆင်ထားတဲ့အနေထားပါပဲ။အဲ့တော့ရလက်ကဘာရလဲမင်းတို့နံပါတ်1ကတော့ကျွန်တော်တို့ဒီယုံကြည်မှုတွေပို့ရတာပါပဲ။နံပါတ်2ကတော့အလုပ်ပို့ပြီးရပါဘူး။အနမတော်ကတော့တောင်ဆန်းစုကြည်နေနဲ့ဒီလာရောက်တဲ့အတွက်ဒီဆက်ကုံတွေတင်းတဲ့နှစ်ကသူတို့ဆောင်ရမ်းထားတာတွေကိုပြန်တင်ပြပြီးတော့အပြန်အလှန်ဆွေးနွေးပြီးတော့မူဝါဒတချို့ပေးတာရှိပါတယ
်။အကြခင်ကျင်းပမဲ့ပြည်တော်စုငင်းငယ်ကြီးညီလာခံ21ရာစုပင်လုံးဟာတိုင်းရင်းသားတွေကြမကြည်လည်တာတွေကိုဖြည့်ဆင်းပေးနိုင်မယ်လို့ယုံကြည်တယ်ဆိုပြီးတော်ရဲဘူးကပြောပါတယ
်။မကြခင်မှာကျတို့အဲကျင်းပမဲ့ဒီ21ရာစုပင်လုံးပေါ့နော်။အဲဒီနေရာမှာလည်းကျမတို့ကနိုင်ငံတော်အတိုင်းပင်ခံအဲပုဂ္ဂိုလ်ရဲ့လမ်းညွှန်ချက်အရကျွန်တော်တို့ပင်လုံစိတ်တက်နဲ့ကျွန်တော်တို့အဲကျင့်ပသွားတဲ့အခါမှာကျွန်တော်တို့ကဆိုလို့ရှိရင်တိုင်းရင်းသားတွေမကြေလည်တဲ့အရာတွေအများကြီးကိုဒီကျွန်တော်တို့စီးဝေးမှာအဲဆွေးနွေးတိုင်ပင်နိုင်မယ့်အနေအထားတွေရှိပါတယ်ကျွန်တော်တို့နှစ်ပေါင်း50ကျော်60အဲကြာပေါ့ကျွန်တော်တို့အဲရင်ထဲမှာရှိတဲ့အကျိတ်ခဲတွေကိုကျွန်တော်တို့ဒေသအလိုက်လူမျိုးအလိုက်ပေါ့နော်အဲပါတီအလိုက်ကျွန်တော်တို့အနောက်မှာလူမှုအဖွဲ့အစည်းအလိုက်အများကြီးဆွေးနွေးနိုင်ပြီးအဖြေအများကြီးထုတ်နိုင်မှာဖြစ်တယ်
ဒီကနေ့ဆွေးနွေးပွဲကိုပြည်တော်စုငင်းငယ်ညီလာခံ21ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌဒေါက်တာတေမျိုးဝင်ဖွဲ့ဝင်တွေဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးခင်စောဦးဦးခတ်ထိန်နှံဦးနိုင်ငံလင်းဒေါ်တွဲဘူးနဲ့အတွင်းမှုဦးလောက်မောင်ရွှေနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကဖရိုစောကွယ်ထူးဝင်ဒေါက်တာစလိုင်းလျံမုံစာခေါင်ဦးခွန်မြင့်ထွန်းဒေါ်စောမရရာဇာလင်းဗိုလ်မှူးကြီးဆိုင်လာရဲဘော်တန်ငယ်စသူတွေတက်ရောက်ခဲ့ကြပါတယ်ခင်ဗျာ